အဲ့ဒီတဘောသားကဒီ one bag one road စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လို့မယ်လို့ထင်တယ်ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုမာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေသွားလာမှုလွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတတာနဲ့သူတို့ဈေးကွက်တွေကိုထိုးဖောက်ပြီးသူတို့ဆက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့စာလို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့ဆက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ခေါ်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်လို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကထင်သလောက်မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဒါမှမဟုတ်ကျွန်တော်နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ်
ကျွန်တော်မိခင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိပါသေးတယ်။တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်၊ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတာတော့ဟုတ်ပြီ။ဒါပေမဲ့နံပါတ်၁ကသယံဇာတာတွေထုတ်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလား။အဲ့ဒီကိစ္စကိုစိုးရိမ်ရမှာမဟုတ်ဘူးလားခင်ဗျာ။အ
ဲ့ဒီလိုစိုးရိမ်မှုကတော့ရှိတာပေါ့လေ။ဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာလည်းမဟုတ်ဘူးပေါ့နော်။ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့အစိုးရကမရှိဘူးလို့ထင်ပါတယ်။ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ကြောင်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်။တစ်ထုတ်လို့ရေးကိုရပ်လိုက်တယ်။အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နယ်စပ်ဒေသတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိန်းနိုင်ဖို့လိုတာပေါ့နော်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့ပြုတ်ပြရတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတာခိုးထွက်မှုတွေကိုဒါစီပေးပါအဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆိုရခြင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တင်မကဘူးလက်တွေ့အချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးနေရာအသိခံရတာရောအိမ်ချေပြောင်းပေးရတာရောဆက်ပြင်းပြဿနာပေါင်းများများစွာကြားရပါတယ်အခုကြောက်ကျူဘက်မှာလုံနေတယ်ဆိုရင်လည်းပဲနောက်ခါမှာဒီဒေသဟာမြန်မာပြည်စီပေါ်ရေးအချက်အချာဖြစ်လာနိုင်တယ်ဆိုရင်လောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်ဒုက္ခရောက်ရပါတယ်ဒီကိစ္စက one belt one rule ဖြတ်လိုက်ရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်စိုးရင်စိတ်ကိုပါပြောလို့ပါလဲ
အဲဒီစိုးရင်စက်တွေတော့ရှိပါတယ်အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုပ်ကိုင်ဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာခဲကူကပထမဘယ်နှစ်နှစ်မှာနိုင်ငံသားဘလောက်ဇနီးယာခိုင်မင်းသုံးရမယ်ပြီးရင်အလုပ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကံရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြက်မှတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘာပတ်ဝန်းကျင်ဟိုမပြည့်စည်အောင်ထိန်းသိမ်းတာတို့အဲဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရကိုနိုင်ကလည်းသူတို့ကုမ္ပဏီတွေကိုအကြမ်းမတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဆိုတော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထိန်းမယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယုံကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားချင်းစိတ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကတော့တရုတ်ဟာမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပစ္စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကိုမှစဉ်းစားပါရဲ့လားသူတို့ပြီးစွဲလုပ်ပြီးရောများရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးရောများတင်ပို့လေသလားဆိုတာလည်းစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနော်ခါစောစောပိုင်းကဥပမာထိုင်းနိုင်ငံကအဝိအထည်ဖြစ်စေလူသုံးကုန်ပစ္စည်းတစ်ခုဖြစ်စေကျွန်တော်တို့ဗမာပြည်ဈေးကွက်ထက်ကိုအစ်စ် 要拉入先，他妈的嘛，是的，你就比那三段时间工地的工那个，阿里那么那边是有多少比的看见了？哎，特别是也他妈的在嘛，白贼包的白贼呢，太阳的登陆亚的，所以说，你就别个再有龙安心里有拉比较别的，别不远了。你这个嘛，变那样对，对吧？过来比如小来的，小来比的看见嘛，比这个对，这小比较要拿玻璃。阿里你的呢，土炮的欧啥嘞？对呀吧嘞，他慢慢呗。都到老百姓了，就别是的呀，明年老五，明年老百姓都表的不，不要的，但不呢都表的，说的，明细来家来看嘛，嘛比这个他妈，如就别是的个，也看那苗族偏的比较，太别是的呀，偏偏呢。这个见多了我对呀吧的。啊到苏罗金那个这个我对这个国内也不对不他妈我说嘛过了几年的好的呢突破文要要不没。那我把你们的 PV 到哪里也说要对呀的。啊大家都说也突破路的车 ,ADR 都太难了路啊叫他的一对路真的天马的。
就是那苏美金那个的有多也你妈瑞把妈的波拉去吧的。不像来苏罗မြန်မာပြည်ကလည်းပဲတရုတ်ကိစ္စဆင်သူကံွက်ချင်ရတယ်အလားတူစွာပဲတရုတ်ဘက်ကရောမြန်မာပြည်အပေါ်မှာဘယ်လောက်ထိအမြင်ကြည်လင်ပါသလဲတလောလုံးကကိုကံကိစ္စဖြစ်တယ်တရုတ်ဘက်ကနေဆက်မှာအရသာတချို့ကိုထိခိုက်တယ်ဘာညာဆိုတရုတ်လူတွေသိခံပညာလို့ဆိုရှယ်မီဒီယာထဲမှာအစိုးရကိုဝင်တိုက်ပါဘာညာတိုက်တွန်းနေတောင်အများကြီးရှိရဆိုပြီးတော့တရုတ်ဘက်ကသတင်းတွေမှာတွေ့ရပါတယ်အလားတူစွာပဲကိုကံဒီဘင်းလင်းကိုကံကိုမြန်မာပြည်ထဲကိုပြေးခဲ့ရတာကို၌ကသိပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရအပေါ် Global Times သတင်းစာရဲကဆောင်းပါးတွေမှာမကြခဏသူတို့ background ဖြစ်ထည့်ရပါတယ်။ဆိုတော့သူတို့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့နေရာမှာမြန်မာလူမျိုးတွေအပေါ်မှာရောမိတ်ဆွေလိုသဘောထားမျိုးရှိကြပါရဲ့လား။ဦးရထွန်းဘယ်လိုတွေးရပါလဲ
။အဲသူတို့ရဲ့ခေါင်းဆောင်ပိုင်းကတော့ဟိုကျွန်တော်တို့အရင်မြန်မာပြည်ကွန်မြူနစ်ပါတီထဲမှာရှိစဉ်တုန်းကကောပေါ့နော်။အခုဒီမီဒီယာတွေမှာပြောဆိုခြွေပြောဆိုတာတွေကိုကြားရတဲ့အရာရောကတော့ကျွန်တော်တို့တိုင်းပြည်ပေါ်မှာသူတို့ကတော့အရင်ကြီးဆုံးဒီကြုံကြည်စိတ်ချတဲ့အိမ်ကြီးနိုင်ငံတစ်ခုပေါ်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်အဒီအရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့တရုတ်ပြည်ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင်ကျိုးမဲ့ပါနှောင်ကျိုးမဲ့ဆိုတာဘာမှအကျိုးမရမရနိုင်တဲ့ဟာကိုသူတို့ဒီအင်တိုင်းအားတိုင်းကူညီခဲ့တာပေါ့လေဒေါ်လာရေးအောင်မြင်ဖို့ဆိုတဲ့အခုဒီနောက်ပိုင်းမှာမဟာဒီကွန်မြူနစ်ပါတီကြိုးပွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းဒီစေအစိုးရကလည်းသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှလည်းသူရည်တည်ပေးခဲ့တယ်ပေါ့နော်အဲတစ်ဖက်ကသူတို့ပါပြန်မျှော်လင့်တယ်လေဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာမမာပြည်နေနဲ့ကလည်းသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူးပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျှော်လင့်တာပေါ့အဲ့တော့ဦးသိန်းစိန်အစိုးရလက်ထက်မှာမြေဆောင်ချေကိုတစ်ဖက်သက်အလိုရက်ဆိုင်လိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကလုပ်ကင်ခဲ့တဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အဲကိုကံကိစ္စဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်တိုးတော်လဲဒီဒေသတွေကနော်ဒီတိုင်းရင်းသားတွေခွဲထွက်မှာတို့သူဘာလို့တော့သူတို့လိုလားဖို့မရပါဘူးသူလည်းငញ្ញရရဖို့အတွက်သူတို့တကယ်ကိုပူပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ
်အဲ့မြန်မာပြည်ငញ្ញရကိုတော့သူတို့အခုခါမှလူချင်းနေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဆိုတာတဲ့သူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာတဲ့နောက်မြန်မာပြည်သူတွေကဦးရထွန်းပြောတဲ့တချိန်တုန်းကဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲမြန်မာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်စပတ်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုအဆင့်တွေခွဲပြီးတော့လိုရင်းဂိုင်းလို့ရအောင်ဆိုပြီးတော့တမင်လှုပ်ထားတယ်လည်းမြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီလိုဆက်ဆံရေးစီးရတော့ဒီတရုတ်ပြည်သူတွေရဲ့လူထုရဲ့သဘောထားလူထုချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခင်မှာပို့ပြီးအရေးကြီးလာတော့သံတမန်ဆက်ဆံရေးဆိုတာမှာအစိုးရချင်းတဲ့public to public relations ကအရေးကြီးလာတဲ့ခေတ်မှာမြန်မာနိုင်ငံတရုတ်ကြားမှာအဲ့လိုလူချင်းရင်းနှီးတဲ့ဆက်ဆံရေးရှိဖို့ကလွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘယ်လိုပိုလွယ်နိုင်တယ်လဲဆိုတော့ ညတော့အပြင်တရုတ်ပြည်နယ်ကစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့တရုတ်ပြည်ကတရုတ်တွေလောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာဟိုအခုဆိုလို့ရှိရင်တော့တိုင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့ဒါလိုချင်းဆက်ပြတာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်ပြတာတွေအဲ့ဒါမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိနေကျွန်တော်တို့ဒီလိုရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လင်းရပါတယ်